နေ့တကြံအကြနေ့မနက်တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းပစ်ခတ်မှုတွေကြောင့်ဘောင်းတွတ်ကြီးရသားတဦးသေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်။နယ်မြေခံမြမတပ်ကပစ်ခတ်တာဖြစ်ကြောင်းရွာသားတွေကပြောနေပေမဲ့တပ်မတော်ဘက်ကတော့သူတို့ပစ်တာမဟုတ်ဘူးလို့ညင်းထားပါတယ်။ဒီသေဆုံးမှုအတွက်ကြေးရွာအုပ်ချုပ်ရေးမှုတွေကိုအမှုဖွင့်ပထားတယ်လို့တပ်မတော်တာဝန်ရှိသူတွေဘက်ကပြောပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်းကဘောင်းတွတ်ကျေးရွာမှာတကြံကြနေ့မနက်ပိုင်းကမြန်မာစစ်တပ်ရဲ့ပစ်ခတ်မှုကြောင့်ရွာသားတို့သေဆုံးခဲ့ရပြီးနောက်တူကတော့တန်ရာရရှိခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝင်ကိုအောင်ထွန်းကပြောပါတယ
်။ဘောင်းတွတ်ရွာဆိုတာကတရင်3000နဲ့3000တရင်တစ်ခုကြားမှာရှိရပါ။မြောက်မြို့နယ်တောင်ဘက်ချမ်းမှာရှိတာပါ။ဘုရားကိုလောက်မှာသူက460လောက်ပေါက်တယ်။ပြည်ရင်သူကဟိုကားတွေနဲ့မှလမ်းတစ်လျှောက်ကိုဆက်ရတယ်ပေါ့နော်။အမီးနောက်မှာရှိတဲ့ရွာတစ်လျှောက်လုံးကိုလမ်းတစ်လျှောက်လုံးကိုဒီပေါက်ပြီးသွားနေရတာ။အဲ့ဒီချင်းလေးကကပစ်တာကဇာခဏလေးရောက်ပြီးအောင်ဖြစ်တယ်။တော့ခင်ဗျားလူကိုဒေးပစ်တာဟုတ်ချင်မှဟုတ်နေတယ်။သူကဟုတ်နေရအတိုင်းပြင်းနေမတူတစ်ဆက်ထိတော့တဲ့ပုံစံမျိုးပါ။ပြေသွားတဲ့လူနဲ့တကယ်တဲ့လူကကျတော့သူကတနာရီလောက်မှသူကကြည့်လာကြည့်ရ။ပြေသွားတဲ့လူကတော့တခါတော့အွန်လိုင်းနဲ့သူကကိုပြီးရတယ်ပြေရော။နောက်တစ်ယောက်ကကျတော့သူကတညာလုံးအော်လေရ။ပြေးနိုင်နေမှာပေါ့။အော်ကဘသူမှလာမကြည့်ရဘူးဗျာ။ဘာလို့လဲဆိုရင်သူကခဏတန်လေးကတရွာလုံးညင်နေရပေါ့။ဟိုမနဲ့မိုးလင်းမှာပဲ။ဟိုပြည်လူရှင်များအင်းကအကားနဲ့တော့ယူပြီးတော့မှသူရှေ့ုံရောက်တာအဲ့ဒီမှသူဒီမိတာပေါ့နော်။
ဒီပြစ်ခတ်မှုအတွင်းဘောင်းတော့ကျေးရွာကဥမောင်ကျော်စိန်တိတ်ဆုံးခဲ့ပြီးလက်ကကျေးရွာကစစ်ပြေးချောင်းနေသူဥကျော်သိန်းကတန်ရပြင်းထန်စွာရရှိခဲ့ပါတယ်။ဒီလိုပြစ်ခတ်မှုဖြစ်ပွားပြီးဘောင်းတော့ကျေးရွာက900ကျော်ဟာလည်းတန်းကြီးရောက်ကထဲမှာစစ်ပြေးသိမ်းချောင်းလာနေရတယ်လို့ကိုအောင်ခွန်းကပြောပါတယ်။ဘောင်းတော့ရွာစိန်ပြစ်ခတ်မှုဟာတမတော်ကပြစ်ခတ်တယ်လို့ဒေသခံရွာသားတွေကပြောဆိုနေပေမဲ့တမတော်သတင်းမှထုတ်ပြန်ရေးဖွဲ့အသွင်းရေးမှူးဘုံမှုကျုပ်စုံမင်းထွန်းကတော့မဟုတ်မှန်ကြောင်းအခုလိုပြောဆိုပါတယ
်။ညဘက်မှာအရေးသမားရှိတဲ့တရရဲ့နောက်ဖက်ပေါ့အဲဒီမှာလူကတန်ကြတော့ကျွန်တော်ပြစ်လိုက်ဆက်နေတဲ့နောက်ပြစ်တယ်ပြစ်ပြီးနောက်ပိုင်းမှာကျွန်တော်ပြစ်တဲ့ပြစ်လန်းကြောင်းနဲ့ပြစ်လန်းကြောင်းကတခြားအဲဒီဘောင်းတုတ်ကြီးရောတခြားပါဗျနောက်တစ်ခုကတော့အဲဒီဘောင်းတုတ်ကြီးရောထဲမှာကျွန်တော်ပြစ်ပြီးတော့မှခဏတန်60ကြားတယ်ကြားပြီးတော့နောက်ပိုင်းမှာရွာလေးကြီးရတဲ့လူစီကိုအုပ်ချုပ်ရေးမှူးကတပ်ကိုဖုံးကတ်တယ်ပြောတယ်တယောက်တန်ရတယ်တယောက်တည်ရတယ်ဖုံးကတ်တယ်ပြောတယ်အဲဖုံးကတ်တယ်ပြောပြီးနောက်ပိုင်းမှာကျွန်တော်တပ်ကနေသွားရောက်စစ်ဆေးတယ်စစ်ဆေးရမှာရွာလေးကြီးကမတွေ့တော့ရောအုပ်ချုပ်ရေးမှူးလည်းမတွေ့တော့
ဘောင်းတို့ကျေးရွာတွင်ပြစ်ခတ်သိဆုံးမှုအတွက်တမတော်ကလည်းကျေးရွာအုပ်ချုပ်ရေးမှူးတွေကိုအမှုဖွင့်ထားတယ်လို့ဘုံမှုချုပ်စွန်မင်းတို့ကဆက်ပြောပါတယ်
။ကျွန်တော်အမှုဖွင့်ထားတဲ့ဆိုတော့အဲဒီရွာလူကြီးကမတူတဲ့ကြောင့်မလို့ဒီရွာလူကြီးနဲ့ပတ်သက်ပြီးလည်းကျွန်တော်အုပ်ချုပ်ရေးမှူးနဲ့ပတ်သက်ပြီးလည်းကျွန်တော်အမှုဖွင့်ထားတယ်ဗျ။
ဒီခိုင်ပြည်နယ်တွင်စစ်ရေးသိမ်းမှန်နေတဲ့အခြေအနေကြောင့်စစ်တွေမြောက်ဦးကြောက်တော်စားတဲ့မြို့နယ်တော်များများမှာတကြမ်းရေကစားတဲ့မန္တပ်ပျော်ပွဲတွေမရှိတော့ပဲဖျားရည်တပ်ပွဲပွဲလောက်ကတည်းကကျင်းပခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်မှာမြမသမတော်နဲ့ရခိုင်တပ်တော်အေရီတို့ကြားတိုက်ပွဲတွေရက်ဆက်ဆုတ်စလိုဖြစ်ပွားနေပြီးတိုက်ပွဲတွေတွင်အရသာတွေပေါ်မှာထိခိုက်မှုတွေများပြားနေပါတယ်။ပြီးကြတဲ့ဧပြီလ10ရက်နေ့ကမြောက်ဦးမြို့ကရဲတပ်ရင်းတိုက်ခိုက်ခံရပြီးနေမြေရှင်းလင်းရေးလှုပ်ဆောင်မှုတွင်မှာလက်ကရွာသား28ဦးကိုမြမစစ်တပ်ကဖမ်းဆီးသွားခဲ့ပါတယ်။ဒီဖမ်းဆီးခံရွာသားတွေရဲ့နောက်ဆုံးအခြေအနေကိုမကြားသိရသေးဘူးလို့လက်ကကြေးရွာအုပ်ချုပ်ရေးမှူးဦးအောင်တမ်းမြင့်ကပြောပါတယ်။တင
်းပြောဖို့ခင်ဗျာတို့ဒီမှာရှိတယ်ဒီမှာထားတယ်ဆိုတော့တင်းပြောဖို့လိုက်တဲ့မှာကြားတယ်ဆက်ကတိကျကြတော့မသိရသေးဘူးခင်ဗျာ
တမတော်တရင်မှထုတ်ပြန်ရေးဖွဲ့တွင်မူဘုံမှုရုပ်စုံမင်းထုံးကတော့ဖန်စီထားတဲ့တူတွေကိုစစ်ဆေးနေစေလို့ပြောပါတယ
်သူတို့ကတော့ကျွန်တော်စစ်ဆေးတော့မရှိသေးတဲ့အချို့ဆက်ဆက်တည်းနေလဲကျွန်တော်ပြန်ပြီးဖော်ထုတ်ရမယ်သူတို့ကြည်ရတရင်အပြည့်စုံကိုကျွန်တော်မထုတ်ပြန်နိုင်သေးဘူ
းလက်ရှိလက်ကရသောသထောင်ကျော်ဟာအနီးနားဝန်းကျင်ဖြစ်တဲ့တင်းထိန်ကန်ဝက်လှစားတဲ့ရွာတွေမှာစစ်ပေးသိမ်းရှောင်နေရပါတယ်လက်ရှိရခိုင်ပြည်နယ်တွင်တမတော်နဲ့အေအီတို့ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေတွင်အရသာရီပေါ်မှာပြမသာတိုက်ခတ်မှုတွေများလာနေလို့ဒေသခံတွေစိုးရင်စိတ်တွေတိုးပွားနေပါတယ်။ဒီလိုစစ်ရေးသိမ်းမှမှုတွေကြောင့်တိုက်ပွဲဖြစ်ပွားရဒေသကရွာသား3000ခန့်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့အကူအညီပေးဆောင်ရေးမှလည်းကန့်တန့်တိုင်းမြစ်ခံနေရတဲ့အတွက်နေထိုင်စားသောက်ရေးမှခက်တွေ့နေတယ်လို့စစ်ရှောင်အကူအညီပေးရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။